ဒီနိုင်ငံကိုင်ရိုမြို့တော်တဝမ်းမှာရဲစစ်စစ်ရေးကိတ်တွေအများပြားချထားတာကြောင့်စနေနေ့မနက်ပိုင်းလမ်းတွေပေါ်မှာရှင်အသွာလာချက်တဲနေပါတယ်။ပောက်ကြံနေညကစနပြခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့တာဟူရီရင်ပြင်မှာတော့အဓိကယုံနေနေရေးကရိယာတွေနဲ့လက်နက်ကန်ရဲနဲ့စစ်သား ရှားနေချီနီယာယူထားပါတယ်။သမရဟောင်းနေဖြစ်တဲ့ဟော့စနီမူဘာရက်နဲ့မိုဟာမက်မော်စီတို့ပြုတ်ကြစီခဲ့တဲ့အရင်ဆန္ဒပြပွဲတွေမှာလည်းတာရီရင်ပြင်ကိုဗဟိုချက်ပြုခဲ့ကြတာပါ။အခုဆန္ဒပြပွဲဟာဆိုရင်နှစ်နယ်ချီပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ကန်တွယ်မှုအပေါ်ဆိုရင်ကြောက်ရွံ့မှုတွေကိုကြော်လွှမ်းနိုင်ခဲ့မှုအဖြစ်တက်ကြွလှုပ်ရှားသူတွေအောင်ပွဲခံခဲ့ကြပြီးသမရအဒယ် ထက်သွားအစိုးရပြုတ်ကျရေးဆိုတဲ့စာရင်းတွေကန်ဆောင်ချီတက်ခဲ့ကြတာပါ။ကိုင်ရိုမှာတော့တနက်တန်တွေကြားခဲ့ရတယ်လို့မြေယူပုံတွေလည်းဖောက်ခွဲခဲ့ပါတယ်။စနေနေ့ညမှာတော့မိသားစုဝင်တွေအဖမ်းခံရတဲ့အကြောင်းလူခွင့်ရလုတ်သားတွေထံကိုအကြောင်းကြားလာတဲ့မိသားစု166စုရှိတယ်လို့စီးပွားရေးနဲ့လူမှုအခွင့်ရေးဆိုင်ရာ Aegis Center ကပြောဆိုထားပါတယ်။